မလေးရှားဝန်ကြီးချုပ်မဟာတရားမိုဟာမက်အနေနဲ့ပြည်တွင်းမွတ်စလင်အတိုင်းအဝိုင်းဖိအားကြောင့်ရိုဟင်ဂျာဒုက္ခသည်အရေးပြစ်တင်ဝေဖန်နေတာဟာတီးခြားရပ်တည်ချက်ဖြစ်ပြီးအာဆီယံနိုင်ငံတွေကရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ရင်အကျက်တဲတွေပြေလည်သွားလိမ့်မယ်လို့နိုင်ငံအတော်များများကလွဲမှားစွာယူဆနေကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကသုံးသပ်ပါတယ်။အဲ့ဒီလိုအရေးယူဖို့ဖိအားပေးနေတာတွေကြောင့်ပြည်တွင်းအခြေအနေတင်းမာနိုင်ပြီးပူးပေါင်းဆောင်ရွက်ရေးခက်ခဲသွားစေနိုင်တယ်လို့လည်းဆိုပါတယ်။ဒေါခင်ဆိုးဝင်းကဝန်ကြီးဦးကျော်တင်ကိုတီးသန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
မြန်မာအရင်းနဲ့ပတ်သက်လာလို့ရှိရင်ပေါ့လေဒီအာဆီယံနိုင်ငံတွေကပေါ့မြန်မာနိုင်ငံဘက်ကနေပြီးတော့ဟိုကိုအဖွဲ့ဝင်နိုင်ငံအချင်းချင်းအင်းလေးချင်းနိုင်ငံချင်းချင်းအနေနဲ့ရက်တီရိုင်းပင်းရက်တီကြတာရှိပါတယ်ဒါပေမဲ့ဒီမလေးရှားနိုင်ငံအနေနဲ့ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ဒီမာဒီယာမိုဟာမက်ဆိုတာလည်းအမြဲတမ်းနာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးပါမြန်မာအရေးမှာဆိုရင်သူအမြဲတမ်းတိုက်တွန်းအားပေးခဲ့တာပါမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်ရေးမှာဆိုရင်သူကဥဆောင်ပြီးတော့ကိုတိုက်တွန်းခဲ့တဲ့လူတစ်ယောက်လည်းဖြစ်ပါတယ်ဒါပေမဲ့အခုဒီရခိုင်ရေးမှာဒီဒုက္ခတဲ့အရေးမှာကြတော့သူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းပြင်းထန်ထန်ဝေဖန်သွားတာကြားလိုက်ရပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဒီမလေးရှားနိုင်ငံရဲ့ရည်တည်ချက်ပေါ့လေဝင်းကြီးဘယ်လိုများသဘောထားပါလဲရှင
်ကျွန်တော်ထင်တယ်မလေးရှားနိုင်ငံကတော့သူတို့ရှိမှာမွတ်စလင် community လည်းများတယ်သူတို့နိုင်ငံရဲ့ဒီ constitution တွေရဲ့ဖိအားပေးမှုလည်းများတဲ့အတွက်ဒီလိုပြောရလို့ယူဆပါတယ်ကျွန်တော်အာဆီယံအတွင်းမှာတော့အခုချိန်ဒီထုတ်ပြန်တဲ့ထုတ်ပြန်ချက်တွေပါတယ်အဲ့မှာကျွန်တော်တို့ကတော့အပြုသဘောဆောင်တဲ့ရှုတော့ငါပဲကျွန်တော်တဲဝင်ထုတ်ပြန်ပါတယ်အခုလိုပြောကြတာကတော့သူ့ရဲ့တိကျသူ့ရဲ့အာဆီယံရဲ့ရည်တည်ချက်မဟုတ်ဘဲနဲ့အာဆီယံနိုင်ငံတကာနိုင်ငံရဲ့သူ့ရဲ့သဘောထားအနေနဲ့ပြောကြရင်ဖြစ်တယ်လို့ယူဆပါတယ်အဲ့တော့ကျွန်တော်တို့လည်းအာဆီယံဆိုတာကတော့ပြဿနာရှိလို့ရှိရင်ဟိုတရားအပြန်လန်လေးစားမှုယုံကြည်မှုနဲ့မိသားစုလိုပဲတိုးတိုးတိတ်တိတ်တိုင်မြင်ပြီးတော့ဆွေးနွေးပြောဆိုကြတဲ့အစဉ်လာရှိပါတယ်အဲ့ဒီအစဉ်လာကောင်းတွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့ယူဆပါတယ်
နောက်ပြီးတော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ sidelines အဖြစ်နဲ့ပေါ့နော်ဒီ Britain ရဲ့ပြင်သစ်ရဲ့ဒီနိုင်ငံခြားရေးဝန်ကြီးတဲ့ကမကထထုတ်ပြီးတော့ဒီရိုဟင်ဂျာကြီးအဆင့်မြင့်ဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့တယ်လို့သိရပါတယ်သူတို့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဝန်ကြီးဘယ်လိုသုံးသပ်လို့ရပါလဲရှင
်မနစ်ကလည်းလုပ်ပါရှင်ဒါလည်းဟိုပါပေါ့နော်သူတို့က Britain နိုင်ငံကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကုလလုံခြုံရေးကောင်စီမှာ pen holder လို့ခေါ်တာပေါ့နော်သူကအဓိကဦးဆောင်နိုင်ငံဖြစ်တဲ့အတွက်ဝန်ကြီးတွေဒီ General Assembly ရောက်နေတုန်းမှာကာလမှသာစုပြီးတော့ဟိုကျင်းပခဲ့တဲ့အစည်းအဝေးဖြစ်ပါတယ်။ကျိုးမြတ်ကတော့သူတို့ကလည်းသူတို့သဘောထားတွေဟိုပြောနိုင်တယ်။ကျွန်တော်တို့ကလည်းကျွန်တော်တို့လုပ်နေတဲ့သဘောထားတွေကိုဟောပေါ့ရှင်းလင်းပြောကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။ကျွန်တော်ခံမှားရတော့အစည်းအဝေးမှာတချို့တော်တော်အဲ့ဒီမှာရှိတဲ့ဆွေးနွေးတဲ့လူတချို့တဦးနှစ်ဦးကတော့ဒီ accountability ပေါ့နော်ဒီချိုးဟုတ်တဲ့လူတွေအရေးယူလိုက်လို့ရှိရင်ဒီရခိုင်ပြည်နယ်ကြီးကဆေးဖြစ်သွားမှာပေါ့နော်လုံခြုံသွားပြီးတော့ပြန်ပိုးနိုင်မယ်လို့ဆိုတော့အဲ့လိုလွဲမစားယူဆနေပါတယ်။အဲ့လိုအနေအထားမျိုးဖြစ်လာလို့ရှိရင်အဲ့လိုပြင်းထန်အရေးယူမှုတွေဖြစ်လာခြင်းဒီပြဿနာကတင့်မှန်မှုတွေပုံများလာပါလိမ့်မယ်ပြင်သူတို့ထင်တာအရေးယူလိုက်လို့ရှိရင်ဟိုချိုးတယ်လို့အရေးယူလိုက်ရင်ဒီနေရာကြီးကနောက်မချိုးဖောက်ရဲ့အခါကျဆေးဖြစ်သွားမယ်အဲ့တော့သူတို့ပြန်ပိုးလို့ရမယ်လို့သူတို့ကတွက်နေကြပါဒါသူတို့အမတန်ကိုဟိုပဲ ignorant ဖြစ်တယ်လို့ဆိုရမှာပဲအဲ့လိုမျိုးဖြစ်လာလို့ရှိရင်ပြည်တွင်းက reaction တွေပြင်းထန်လာပြီးတော့နောက်ကျွန်တော်တို့ပူအောင်ဆောင်မှုတွေမရလို့ရှိရင် repetition process လည်းပြပြသွားနိုင်တယ်ကျွန်တော်တို့အစိုးရစီးရစီကြိုးပမ်းဆောင်ရွက်နေတဲ့ဒီအပလိုင်းဝင်းတစ်ခုကြာတာဟာတာဖြစ်ရေးငင်းချမ်းတာတင်းငင်းအေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးလုပ်နေတယ်လုပ်ငန်းတွေလုပ်ရမှာလဲအတားဆီးတွေဖြစ်လာလိမ့်မယ်နောက်ဆုံးအစိုးရဆုံးပြည်တွင်းပြန်လည်တင်းမြတ်ရေးတို့ဒီမိုကရေစီလမ်းကြောင်းတို့မျိုးတို့ကဒါသူဖြီသွားလိုက်တဲ့မျိုးဒီအန်ဒရယ်ရှိတယ်ဆိုတော့ကျွန်တော်နားလဲအောင်အားလို့ရှင်းပြပါ